ဒီကနေ့တနင်္ဂနွေနေ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာရိုဟင်ဂျာအရေးထောက်ခံချစ်တက်မဲ့ဆန္ဒပြပွဲကိုတူကိုယ်တိုင်ဦးဆောင်ပါဝင်လာဟာမြန်မာပြည်တွင်းရေးကိုဝင်ဆက်တာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်ကပြောနေပါတယ်။ဒါပေမဲ့လည်းသူ့ကိုမလေးရှားနိုင်ငံအတွင်းလူကြိုက်နည်းလာတဲ့အတွက်ရိုဟင်ဂျာကိစ္စကိုအတုံးချပြီးနိုင်ငံရေးမှာလူထုထောက်ခံမှုပိုးပြီးရအောင်ဆိုတဲ
ici Kanongan itu katanya
အခုကြားခဲ့ရတဲ့အတန်ကတော့မလေးရှားဝန်ကြီးချုပ် Najib Razak က2016ခုနှစ်အတွက်ကျင်းပတဲ့သူ့ပါတီအဖွဲ့ဖြစ်တဲ့ United Malays National ညီလာခံမှာမြန်မာအစိုးရကိုရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဝေဖန်ပြောဆိုသွားတာပါရခိုင်ပြည်နယ်မြောက်ပိုင်းမောင်းတောဒေသမှာလူတွေဟာအရှင်လက်လက်မီးရှို့တပ်ဖြတ်ခံရပြီးအမျိုးသမီးတွေဟာဆိုရင်လည်းမတရားပြုကျင့်ခံရကြောင်းမလေးရှားဝန်ကြီးချုပ်ကသူ့ရဲ့ပါတီညီလာခံမှာပြောသွားပါတယ်ဒီကျူးလွန်မှုတွေကိုအာဆီယံအပြုအမူတွေဖြစ်သူတို့အနေနဲ့လက်မခံနိုင်ကြောင်းနဲ့ဒီလိုရက်ဆက်ကြမ်းကြုတ်မှုတွေမရင်ကျေးတဲ့လုပ်ရက်ကိုသူတို့အနေနဲ့တီးခံမှာမဟုတ်ဘူးလို့တက်ရောက်လာတဲ့ပါတီဝင်တွေမလေးရှားဝန်ကြီးချုပ်ကပြောပါတယ်မလေးရှားနိုင်ငံမှာလက်ပေးလက်ယူမှုတွေအပါအဝင်နိုင်ငံရေးအရာလူကြိုက်နည်းလာတဲ့လက်ရှိမလေးရှားဝန်ကြီးချုပ်အနေနဲ့ဘာသာရေးကိုခုထုံးလုပ်ပြီးရခိုင်ပြည်မြောက်ပိုင်းမွတ်စလင်လူနည်းစုကိစ္စကိုအတုံးချနေတာဖြစ်တယ်လို့ဒေတာရင်းသတင်းမီဒီယာတချို့ကဝေဖန်ထောက်ပြနေကြပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံအခြေစိုက် ISP ခေါ်မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ရဲ့ညွှန်ကြားရေးမှူးဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ
်။ကျွန်တော်မြင်လာတော့သူကသူရဲ့နိုင်ငံရေးရည်ရွယ်ချက်အတွက်ပေါ့နော်သူ့ကိုပြည်သူတွေပို့ထောက်ခံလာအောင်ဆိုပြီးတော့ဟိုအသုံးချတဲ့အပိုင်းနဲ့တစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ဆိုတော့နောက်တစ်ခါမှပြန်ကြည့်ရင်လည်းဒီမလေးရှားနိုင်ငံကပြောမယ်ဆိုရင်ကျွန်တော်တို့မြန်မာဒုက္ခသည်တွေကိုလက်ခံထားတဲ့ဟာတွေရှိပါတယ်အထူးသဖြင့်ဒီမွတ်စလင်ဒုက္ခသည်တော်တော်များများမလေးရှားမှာရှိနေတော့ဆိုတော့ဒါကလည်းတစ်စိတ်တစ်ပိုင်းတော့ဒီမလေးရှားရဲ့ဒီနိုင်ငံရေးပေါ်မှာသွားပြီးတော့ဟိုတက်ရောက်တဲ့အနေအထားမျိုးတော့ရှိနိုင်တယ်ပေါ့နော်ဆိုတော့ဒါပေမဲ့အခုပုံစံတွေကြည့်ရတာတော့ဟိုသူ့ရဲ့နိုင်ငံရေးကြီးရဲ့ကြဲအတွက်အသုံးချတာဖြစ်ဖို့ပုံများပါတယ
်ဒီအတော့တွင်မှာပဲမလေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာမိုဟာမက်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်လူနည်းစုတွေပေါ်တပ်ဖြတ်မှုတွေရပ်တန့်ဖို့အခုလိုတောင်းဆိုလိုက်ပါတယ
် I feel much saddened by the events taking place in Myanmar today I was very
disturbed ပြောသွားတာကဒီကနေ့မြန်မာနိုင်ငံကဖြစ်ရပ်တွေပေါ်မှာသူ့အနေနဲ့အလွန်စိတ်မကောင်းဖြစ်မိကြောင်းနဲ့မြန်မာနိုင်ငံကိုအာဆီယံဖွဲ့ဝင်နိုင်ငံဖြစ်လာဖို့သူဟာတက်တက်ကြွကြွဆောင်ရွက်ခဲ့သူဖြစ်တယ်လို့ဒေါက်တာမဟာတီယာမိုဟာမက်ကပြောသွားတာပါ။ဒါ့အပြင်ပထဝီအနေအထားအရမြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်ဖြစ်လာဖို့သူတို့အာဆီယံကနေအလေးထားဆောင်ရွက်ခဲ့ကြောင်းနဲ့ဒါပေမဲ့အခုတော့မြန်မာအစိုးရဟာသူ့ရဲ့နိုင်ငံသားတွေကိုပြုမှုဆက်ဆံပုံကသူတို့မြန်မာအပေါ်ထားတဲ့ဆက်ဆံရေးမျိုးမဟုတ်ဘူးဖြစ်နေတယ်ဆိုတာကိုတွေ့ရှိရကြောင်းပြောသွားတာပါ။မြန်မာကိုအာဆီယံအဖွဲ့တည်းထည့်မထားဘူးဆိုတဲ့အနေအထားကိုသူတို့မလိုလားပါပဲမြန်မာကတော့ရခိုင်ပြည်နယ်မှာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ခဲကနေထိုင်လာတဲ့မွတ်စလင်လူနည်းစုတွေကိုမောင်းထုတ်နေတယ်လို့ဒေါက်တာမဟာတီယာမိုဟာမက်ကမလေးရှားခြေဆိုင်ပါဒနာ Global Peace Foundation ဥက္ကဋ္ဌအနေနဲ့ရိုဟင်ဂျာအရေးအင်တာနက် YouTube ပေါ်မှာပြောဆိုသွားတာပါရခိုင်ပြည်နယ်မှာအကြမ်းဖက်ပဋိပက္ခတွေကိုပိုးပြီးဆိုးရွားလာတဲ့အခြေအနေကိုကန့်ကွက်တဲ့အနေနဲ့မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ဒေတာတွင်အသက်22နှစ်အောက်ချစ်ချည်ရေးဘောလုံးပြိုင်ပွဲမှာမလေးရှားအမျိုးသားဘောလုံးအသင်းဆက်ပြီးပါဝင်ရှင်ပြိုင်ဖို့မလေးရှားအစိုးရကပယ်ဖျက်ခဲ့ပါတယ်ရှင်